အခုတို့68မျိုးဆက်ကျောင်းသားကောင်းဆောင်နေနဲ့ဒီကနေ့အမေရိကန်တန်ယုံအရာရှိတွေတွေ့ကြတယ်ပေါ့နော်အဲ့ဒီမှာဘာတွေဆွေးနွေးပြလဲဆိုတာနည်းနည်းတော့ပြောပြပါလားခင်ဗျာ
သူကတော့လူခွင့်ရေးတို့လုံသမားကိစ္စဒီမိုကရေစီရေးနဲ့ပတ်သက်တဲ့ကိစ္စတွေကင်တွယ်တဲ့သူနောက်တစ်ယောက်ကတော့ဒီကနိုင်ငံရေးဆိုင်ရာအသွင်းဝင်ပေါ့ဆိုတော့သူတို့အနေနဲ့အဓိကပြောပြတာကတော့လူခွင့်ရေးကိစ္စတွေနဲ့ပတ်သက်ရင်ကျွန်တော်တို့ကဒီအကျဉ်းသားကိစ္စတွေပြောပြတယ်ကျန်ရှိနေသေးတဲ့အကျဉ်းသားတွေဆက်လက်ပြီးတော့လွှတ်ပေးဖို့ကျွန်တော်တို့အကျဉ်းသားစီရင်တက်နေတာကိုပြုစုပြီးတင်ပြထားတဲ့အကြောင်းအဲ့ဒါပြောပြဖြစ်တယ်နောက်တစ်ခုကတော့တရှိအလုံသမားတွေရဲ့အခြေအနေစဉ်နဲ့ပတ်သက်တဲ့ကျွန်တော်တို့ကြားဝင်ဆောင်ရွက်ပေးတဲ့ကိစ္စတွေတချို့အရာတွေပြောပြဖြစ်တယ်ဆိုတော့နောက်တစ်ခုကတော့ဖြစ်ပေါ်လာတဲ့နိုင်ငံရေးအကြောင်းလဲစီးပွားရေးအကြောင်းလဲတွေနဲ့သူဒါအမေရိကန်အစိုးရရဲ့မြန်မာနိုင်ငံပေါ်မှာထားတဲ့သဘောထားပေါ့လေအဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အမြင်တွေပေါ့လေအဲ့ဒါဒီလက်ဆွေးနွေးဖြစ်တယ်ပေါ့
ဟုတ်ကဲ့အဲ့တော့အခုဒီကာလမှာပဲပေါ့နော်ဒီအမေရိကန်အစိုးရနေပြီးတော့သူတို့ဆောင်ရွက်စရာတခုကြံနေတာဒီဗမာပြည်က Twin ကုန်တွေကိုပိတ်ဆို့ရေးမှုနဲ့ပတ်သက်ပြီးတော့ဆက်လက်ထားရှိဖို့ဆိုတဲ့ကိစ္စပေါ့ဆိုတော့အဲ့ဒီကိစ္စနဲ့ပတ်သက်လို့သူတို့မေးသေးလားဘာတွေရောပြောပြလဲခင်ဗျာ
အဲကျွန်တော်တို့ကတော့ဒီပိတ်ဆို့မှုဆိုတာတွေနဲ့ပတ်သက်ပြီးပြောပြတော့ပိတ်ဆို့မှုတွေကရုပ်သိမ်းရမှာပဲအဲ့တော့ရုပ်သိမ်းတဲ့အခါမှာကျွန်တော်တို့နှစ်ပိုင်းပြောဖြစ်တယ်တစ်ခုကဘာကြောင့်ဒီအရေးယူဖိတ်ဆို့မှုတွေကိုဆက်မှတ်ခဲ့ရတယ်လဲဆိုတဲ့အကြောင်းရင်းတွေအဲ့ဒီထဲမှာကကျွန်တော်တို့ဒီလူခွင့်ရေးချိုးဖောက်မှုတို့ဒီမိုကရေစီအခွင့်အရေးတွေအပြည့်အဝမရှိတာတို့အဲ့ဒါတွေတောင်မလို့သူကဒါတွေကိုဆန့်ရှင်တွေချမှတ်ခဲ့တယ်ဆိုတော့အခုအထက်လျော့အကြောင်းလဲတွေရှိလာတဲ့အခါမှာသူတို့ဘက်ကလည်းဆက်ဆံမှုတိုးမြင့်လာတယ်ဖိတ်ဆို့မှုတချို့ကိုရုပ်သိမ်းပေးတာတွေအစရှိဖြစ်ခြင်းဒါသူတို့ကြောင်းလဲလာတယ်အဲ့တော့ကျွန်တော်တို့ကဒီထိတွေ့ဆက်ဆံတဲ့မူဝါဒကိုကျွန်တော်တို့ကကြိုးစားတယ်ဒီ engagement နဲ့ပတ်သက်ပြီးတော့နောက်တစ်ခုကတော့ပိတ်ဆို့မှုတွေဖွင့်လိုက်လို့ရှိရင်ဝင်လာမဲ့အရင်းအနှီးတွေအကူအညီတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စနစ်တကျစီမံခန့်ခွဲနိုင်ဖို့အဲ့ဒါကိုလည်းပဲကျွန်တော်တို့ကအားလုံးပါဝင်တဲ့ဆွေးနွေးပွဲမျိုးတွေလုပ်တင်တယ်ဆိုတာမျိုးကျွန်တော်ပြောပြတယ်။ဟိုအဓိကကတော့ဒီမှာရှိနေတဲ့ငွေကြေးလဲလှယ်မှုတို့ဗန်စနစ်တွေစသဖြင့်ဆိုအဲ့ဒါတွေနဲ့ပတ်သက်လို့လည်းကျွန်တော်တို့ကဝင်လာမဲ့အရင်းအနှီးတွေကိုစဉ်းစားမြင်သာရှိအောင်နောက်အကျိုးအမြတ်တွေကိုလည်းကျွန်တော်နိုင်ငံသားတွေအားလုံးခံစားနိုင်တဲ့အခြေအနေမျိုးတွေဖြစ်အောင်ကျွန်တော်တို့ဆွေးနွေးမှုတွေပွင့်လင်းမှုတွေရှိတင်တယ်ဆိုတာမျိုးတွေလည်းကျွန်တော်တို့ပြောပြတာ
ဆိုတော့လက်ရှိအခြေအနေတွေမှာပေါ့နော်ဟိုအပြောင်းလဲတွေလည်းတစုံတရာမြင်ရလို့ပေါ့ဥပမာအဖြစ်တာအကိုရိုးတွေလည်းလိုလက်လက်သွားလာလှုပ်ရှားလို့ရနေတာလည်းတွေ့ရတယ်ဒါပေမဲ့တချို့လည်းဒီအပိတ်ဆုတ်ခံနေရတဲ့ဆိုတဲ့သတင်းလည်းတွေ့ရတယ်တစ်ခါတစ်ဖက်မှာလည်းဒီတိုင်းရင်းသားဒေသတွေကပြဿနာတွေကလည်းမအေးသေးဘူးပေါ့နော်အဲ့လိုမျိုးတွေပေါ့ဗျာပြောင်းတဲ့နေရာတော့ပြောင်းတယ်မပြောင်းလဲတဲ့နေရာတော့မပြောင်းသေးသေးဘူးဆိုတဲ့အခြေအနေတွေကအဲ့လိုဒွန်တွဲနေသေးတာပေါ့အဲ့ဒွန်တွဲနေသေးတဲ့အနေအထားမှာရောဒီနိုင်ငံကဒီပိတ်ဆုတ်အရေးယူမှုတွေဆိုတဲ့ဟာတွေကရောပြုံးနေရုပ်သိမ်းတာမျိုးတွေရောဖြစ်လာနိုင်မှာမလား
ကိုကျွန်တော်တို့ကတော့ဒီပြုပြင်ပြောင်းလဲမှုတွေကိုအားပေးတဲ့အတိမတ်ပြုတဲ့စက်ကံမှုတိုးမြင့်တာတွေလိုအပ်တယ်။ဒါမှလည်းပြင်ပြောင်းလဲရေးလုပ်တဲ့သူတွေနဲ့ကအားရှိမှာပေါ့။အဲ့တော့တစ်ဖက်ကလည်းပဲကြံရှိနေသေးတဲ့ပြုပြင်ပြောင်းလဲစရာတွေကိုဆက်ပြီးတော့အချိန်မြင့်ပြီးဆောင်ရွက်အောင်တွန်းအားပေးမှုတွေကျွန်တော်တို့လုပ်တင်တယ်လို့မြင်တယ်လေ။အဲ့ဒါကျွန်တော်တို့ပြောပြပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့။အဲ့တော့ကြာခင်မှာလည်းဒီကိုကိုကြီးတို့အဖွဲ့တွေကဒီသမရနဲ့လည်းတွေးဖို့ရှိတယ်ဆိုတဲ့အခါကျတော့အခုဒီအစိုးရရဲ့ဒီပြုပြင်ပြောင်းလဲမှုဆိုတဲ့အပေါ်မှာကိုကိုကြီးတို့အနေနဲ့အားကျေနပ်မှုရှိလားဘယ်လိုတွေ့ရလဲခင်ဗျာ။
အရင်နဲ့ဆိုင်ရင်တော့တော်တော်လေးပွင့်လင်းလာတာလက်ရှိနိုင်ငံမှာဖြစ်ပျက်နေတဲ့အကြောင်းအရာတွေကိုလွတ်တော်ထဲမှာတော်တော်လေးဆွေးနွေးနိုင်လာတာတွေ့ရတော့ကျွန်တော်တို့ဝင်းတာတယ်အဲ့ဒါတွေနဲ့ပတ်သက်လို့တော့တစ်ဖက်ကကြတော့ကျွန်တော်တို့ဥမာအပြင် passport အိစနောက်နိုင်ငံရေးတက်ကြွလှုပ်ရှားတဲ့သူတွေဒီပရောက်နေတဲ့သူတွေကအစပေါ့လေအဲ့တော့ပြန်လာမယ့်ကိစ္စတွေမှာတဦးချင်းကတင်ပြလျှောက်ထားပြီးမှတဦးချင်းစီစစ်နေတာတဲ့စာလို့ရှိရင်ကျွန်တော်အမြင်ကတော့အားလုံးကိုတက်ရောက်မဲ့မူတစ်ခုမျိုးရှိတင်တယ်လို့မြင်တယ်အဲ့တော့ဒီဘက်ကလူတွေဝင်လာဖို့လို့သူတို့ပြည်ရင်းကနေပြီးတော့နိုင်ငံတကာအတွေ့အကြုံတွေသွားပြီးတော့လေ့လာခြင်းနဲ့လူတွေအထက်ကလည်းပဲတိကျတဲ့မူဝါဒတစ်ခုထားပြီးတော့ဒီနိုင်ငံကူးလက်မှတ်ရရှိရေးကိစ္စမျိုးမှာလည်းဆောင်ရွက်တင်တယ်လို့မြင်တယ်။အဲ့ဒါလို့မဟုတ်ဘဲနဲ့လူပုဂ္ဂိုလ်တဦးချင်းအနေနဲ့ဆောင်ရွက်နေရတဲ့ဆိုတဲ့ကိစ္စဟာအလျားနဲ့ကြန့်ကြာတယ်။နိုင်ငံရဲ့ပြုပြင်ပြောင်းလဲရေးအပေါ်မှာလည်းလေ့လာသူတွေအထက်ဒါစံတရားဖြစ်စရာတွေမြင်တယ်လို့ကျွန်တော်တို့အဲ့လိုပဲသဘောထားတယ်။အ
ဲ့တော့ဆိုလိုတာတော့ဒီပြုပြင်ပြောင်းလဲမှုအရှိန်ဟိုကနှေးနေသေးတယ်ဆိုတဲ့သဘောပေါ့။
အဓိကတော့ပြည်တော်လဲမှုတွေရှိနေတယ်ဆိုတော့ကျွန်တော်တို့ကအတိမတ်လဲပြုတယ်ကျွန်တော်တို့တာမိုးလဲထားတယ်ဒါမှမတိတဲ့ပုံပြီးတော့လှုပ်စရာတွေပြည်ပြန်ပြောင်းလဲစရာတွေလိုတယ်အဲ့ဒီအခါမှာလုံုံရင်းရှူတော့ကနေချင်းကပ်မှုအမြင်လွန်ကဲနေတဲ့အခါကျရင်ပြည်ပြန်ပြောင်းလဲရေးကိုဇက်ကျိုးဆွဲထားသလိုမျိုးတုံ့တုံနေတယ်လို့ကျွန်တော်တို့မြင်တယ်။ကျန်တဲ့နိုင်ငံသားတွေပါတက်တက်ကြွကြွနဲ့နိုင်ငံပြည်ပြန်ပြောင်းလဲရေးမှာပူးပေါင်းပါဝင်လာအောင်စူးစမ်းရမယ်အခြေအနေမျိုးမှာအဲ့ဒီနိုင်ငံရေးတက်ကြွလှုပ်ရှားမှုနဲ့ပေါင်းကြခဲ့တဲ့သူတွေပါဝင်ပတ်သက်ခဲ့တဲ့သူတွေအပေါ်မှာအင်ကုမှုတွေကရှိနေသေးပဲလို့ကျွန်တော်အဲ့လိုမြင်တယ်။
အဲ့တော့ဒီနေ့ဒီအမေရိကန်တန်အရာရှိတွေနဲ့တွေ့ဆုံမှုပေါ်မှာပေါ့နော်ဘယ်လိုအကျိုးအမြတ်တွေရလာလိမ့်မယ်လို့ဟိုကောက်ချက်ချနိုင်မလဲခင်ဗျာ
။ဟိုအဓိကကတော့သူတို့ဘက်ကကျွန်တော်တို့နိုင်ငံရဲ့ပြည်ပြောင်းပြောင်းလဲရေးပေါ်မှာရှင်းပြလာတဲ့ပုံတံတစ်ကိုသူတို့ကလက်ခံပြီးတော့ရှင်းပြတယ်ပေါ့လေ။ဆိုတော့ဘာပြောဒီလိုအကြံလန်ဆင်းနေမှုတွေကကျွန်တော်တို့ဒါနှစ်နိုင်ငံအကျိုးစီးပွားအတွက်ကောကျွန်တော်တို့နိုင်ငံတွင်းကဒီမိုကရေစီပြည်ပြောင်းပြောင်းလဲမှုတွေအတွက်ပါအကျိုးသက်ရောက်မှုရှိပါတယ်။
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ